သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နိုင်ရေးအတွက်မတန်ဆွမ်းသူတွေကြိုတင်ပြင်ဆင်ပေးတာမျိုးကမ္ဘာတစ်ဝှမ်းမှာလင်းဟင်းနေတာကိုလွန်ခဲ့တဲ့ဆယ်နှစ်ကလေးကလေ့လာခဲ့တဲ့ကုလသမဂ္ဂရဲ့ဆန်းစစ်မှုတွေမှာတွေ့ရပါတယ်။ကမ္ဘာအနှံ့သဘာဝဘေးဒဏ်အကြီးအကျယ်ကြုံလာရပေမဲ့သက်ဆိုင်ရာအစိုးရတွေဘက်ကမတန်ဆွမ်းသူတွေအတွက်ကြိုတင်ပြင်ဆင်ပေးတာတွေတိုးတက်မှုမရှိတာတွေကိုတွေ့ခဲ့ရတာပါ။ AP သတင်းကိုအခြေခံပြီးတော့နန်းလောင်တင်ပြထားပါတယ်ခင်ဗျာ။
ကမ္ဘာလူရေရေ16ရာခိုင်နှုန်းဟာမတန်ဆွမ်းသူတွေဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကြောင့်အသက်ဆုံးရှုံးရသူတွေထဲမှာမတန်ဆွမ်းသူတွေကတာမန်ပြည်သူတွေထက်နှစ်ဆကနေလေးဆအထိပိုများပါတယ်။ကုလသမဂ္ဂရဲ့တဘာဝဘေးဒဏ်လျှော့ချရေးရုံး UNDRR ကတဘာဝဘေးဒဏ်နဲ့မတန်ဆွမ်းသူများအရေးတကမ္ဘာလုံးအတိုင်းအတာနဲ့ဒုတိယအကြိမ်မြောက်စစ်တမ်းကပ်ယူခဲ့တာဖြစ်ပါတယ်။ဒန်းနူရင်မြမှုရရှိရေးဆိုတဲ့ရည်မှချက်နဲ့2013ခုနှစ်မှာပထမအကြိမ်စစ်တမ်းကောက်ယူခဲ့ပါသေးတယ
်။ဥပမာပြောရရင်အမြင်အာရုံကင်းမဲ့တဲ့လူတွေမိဘတွေကနေဘေးလွတ်ရာဘလို့ထွက်ပြေးနိုင်မလဲဆိုတာမျိုးပေါ့
။လွန်ခဲ့တဲ့ဆယ်နှစ်လောက်ကတည်းကစပြီးတော့မတန်ဆွမ်းသူတွေအတွက်အစိုးရဘက်ကအားပေးကူညီဆောင်ရွက်ပေးတဲ့အစီအစဉ်တွေမဆိုးစလောက်ပဲတိုးတက်မှုရှိတာကိုလည်းလေ့လာမှုမှာတွေ့ရှိခဲ့ပါတယ်။2023ခုနှစ်ဒုတိယအကြိမ်ကောက်ယူထားတဲ့စစ်တမ်းအရာဖြည့်ဆို့ခဲ့သူတွေထဲမှာ84ရာခိုင်နှုန်းတို့ကသဘာဝဘေးနဲ့ကြုံလာရင်ကြိုတင်ပြင်ဆင်မှုလုံးဝမရှိကြဘူးလို့ပြောပါတယ်။ဥပမာဘေးလွတ်ရာထွက်ပြေးရတဲ့လမ်းကြောင်းတွေခေါလုံရေးစခန်းတွေနဲ့အရေးပေါ်စားနပ်ရိက္ခာစေဝါစတဲ့ကြိုတင်ပြင်ဆင်မှုမျိုးတွေကိုဆိုလိုတာဖြစ်ပါတယ်။2013ခုနှစ်တုန်းကစစ်တမ်းမှာတော့အလားတူဖြည့်ဆို့ခဲ့သူက87ရာခိုင်နှုန်းရှိခဲ့ပါတယ
် If there is no a quick response from the community
မတန်ဆွမ်းသူတွေကိုအစိုးရနဲ့လူမှုအတိုင်းဝိုင်းကခက်မြမြန်မကဲတင်ဘူးဆိုရင်လူတွေကသူတို့ကိုမေးသွားတတ်ကြပါတယ်ဥပမာရေကြီးရေရှမ်းတာဖြစ်လာပြီဆိုရင်လူတိုင်းကအသက်လူပြေးနေရတဲ့အတွက်မျက်စိမမြင်တဲ့သူဗိန်းတကလည်းထိုင်နေသွားလာရသူဒါမှမဟုတ်မတန်ဆွမ်းဖြစ်နေသူတွေနောက်ကျန်ရင်းနေတတ်ပါတယ်
2023ခုနှစ်ရဲ့လေလာဆန်းစစ်ချက်မှာတော့တဘာဝဘေးဒဏ်ကြိုတင်သတိပေးစနစ်တွေလုံလုံလောက်လောက်ရှိထားမယ်ဆိုရင်ဘေးလွတ်ရာတင်ဆောင်ဖို့အခက်အခဲရှိမှာမဟုတ်ဘူးလို့မတန်ဆွမ်းသူ36ရာခိုင်နှုန်းတို့ကဖြေဆိုကြပါတယ်။2029ခုနှစ်မှာတကဘာလုံးအတွဲကုလသမဂ္ဂရဲ့တဘာဝဘေးကြိုတင်သတိပေးစနစ်တွေထားရှိနိုင်ရေးဆောင်ရွက်နေချိန်မှာပဲကြိုတင်အသိပေးစနစ်တွေရဲ့အရေးပါပုံကိုမြေမောင်းထိုးပြလာကြတာပါ။ဒါပေမဲ့လည်းကမ္ဘာနိုင်ငံတစ်ဝက်လောက်မှာတော့တဘာဝဘေးကြိုတင်သတိပေးစနစ်တွေမရှိကြသေးပါဘူး။
Narok there's a lot of floods. No one to help you. I'm using crutches.
Narok မှာရေကြီးခဲ့တုန်းကဘယ်သူမှကျမကိုမကူညီနိုင်ပါဘူး။ကျမကဂျိုင်းတောင်နဲ့သွာလာနေရပြီးကျမရဲ့လုပ်ဖော်ဂိုင်ဘက်တယောက်ကတော့ဘိန်းတက်ကလထိုင်နဲ့သွာလာနေရသူဖြစ်ပါတယ်။သူလည်းရေဘေးကမပြေးနိုင်ပါဘူး။မိုးကောင်ရေရှားလို့စားစရာမရှိတဲ့အခါဆိုရင်လည်းဘယ်သူကမှစားစရာလာမပေးကြပါဘူး။တာသမီလည်းရှိမယ်ဆိုရင်သူတို့လည်းအတူလိုက်ပြီးဒုက္ခရောက်ကြရပါတယ်။တဘာဝဘေးဒဏ်တွေဖြစ်လာရင်မတန်ဆွမ်းတွေကြုံရတဲ့စိန်ခေါ်ချက်ကတိတ်ကိုများလွန်းလာပါတယ်။
ခုလိုသဘာဝပေးကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ရက်ွက်တွေထဲမှာဆွေးနွေးကြတဲ့အခါပါဝင်ခွင့်မရဘူးလို့စစ်တမ်းဖြေဆိုကြတဲ့မတန်ဆွမ်းတို့က86ရာခိုင်နှုန်းရှိပါတယ်။သဘာဝပေးနဲ့သက်ဆိုင်တဲ့ကြိုတင်ပြင်ဆင်မှုတွေအရက်ထဲမှာရှိတဲ့ဆိုတာလက်ရှိတည်ထားကြတဲ့မတန်ဆွမ်းတို့က71ရာခိုင်နှုန်းရှိပြီး2013ခုနှစ်တုန်းကတော့19ရာခိုင်နှုန်းအထိရှိခဲ့တာပါ။အဲ့ဒီလိုကြိုတင်ပြင်ဆင်ထားတဲ့စီစဉ်တွေကိုတရင်အချက်အလက်အဖြစ်ရယူနိုင်နေဆိုတာသိရှိတဲ့သူကတော့44ရာခိုင်နှုန်းရှိပါတယ်။မတန်ဆွမ်းသူတွေကိုသဘာဝဘေးဒဏ်ကနေလုံလောက်စွာအကအကွယ်မပေးဘူးဆိုရင်ကုလသမဂ္ဂရဲ့မတန်ဆွမ်းသူများရဲ့အခွင့်အရေးအပြည့်ပြည့်ဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ရာရောက်နိုင်ပါတယ်။အဲ့ဒီပြဋ္ဌာန်းချက်မှာတော့အစိုးရဘက်ကမတန်ဆွမ်းသူတွေကိုသဘာဝဘေးဒဏ်တွေကနေအကအကွယ်ပေးဖို့အသေအချာဆောင်ရွက်ပေးထားရမယ်ဆိုပြီးတော့ပြဋ္ဌာန်းထားတာပါ။2015ပြည်လုံးနေကစပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာရရှိထားကြတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတဘာဝဘေးဒဏ်ကနေကပ်ကွယ်နိုင်ရေးဆိုတဲ့ UNDRR ရဲ့ပထမဆုံးသဘောတူညီမှုစာချုပ် Sendai Framework မှာတော့မတန်ဆွမ်းသူတွေကိုလည်းအခအခွဲပေးရမယ့်အစီအစဉ်ထဲမှာထည့်သွင်းဖို့နဲ့တဘာဝဘေးကြိုတင်သတိပေးစနစ်တွေတစ်ကမ္ဘာလုံးမှာအကောင့်ထည့်ဖို့ထည့်သွင်းဖော်ပြထားတာဖြစ်ပါတယ်